မျိုးသားဒီမိုကရေစီအဖွဲ့ချုပ်ကိုဖျက်သိမ်းပစ်လို့ရတယ်ဆိုတဲ့စစ်အစိုးရရဲ့ချင်းချောက်မှုကိုအဖွဲ့ချုပ်ပြောရေးဆိုခွင့်ရှိသူကပယ်ချလိုက်ပါတယ်။ဗိုလ်ဒူးနေကပြုတ်လုတဲ့သတင်းစာရှင်းလင်းပွဲမှာကြံကြားရေးဝန်ကြီးဗိုလ်မှူးချုပ်ကျော်ဆန်းကမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဟာအကြမ်းဖက်အဖွဲ့အစည်းတွေနဲ့ဆက်ဆက်ရှိတယ်ဆိုတဲ့အထောက်အထားတွေအခိုင်အမာရထားတဲ့အတွက်တရားမဝင်အသင်းအဖွဲ့အဖြစ်ကြေညာဖို့လုံလောက်ကြောင်းပြောခဲ့တာပါ။ဗိုလ်ဒူးနေနှောင်းပိုင်းမှာအမေရိကန်နိုင်ငံသားရေးဌာနပြောရေးဆိုခွင့်ရှိသူတဦးကဒီမိုကရက်တစ်အတိုက်အခံဖွဲ့စည်းတွေနဲ့အတိတ်ပဲရှိတဲ့နိုင်ငံရေးဆက်ဆက်ဆွေးနွေးပွဲတွေလုပ်ဖို့ဒေါက်တာဆူဂျီကိုနေအင်ကျေချုပ်ကလွတ်ပေးပြီးအကျဉ်းချထားတဲ့အခြားနိုင်ငံရေးအကြီးအကဲတွေကိုလည်းလွတ်ပေးဖို့မြန်မာစစ်အစိုးရကိုတိုက်တွန်းခဲ့ပါတယ်။မေလ29ရက်နေ့မှာပြည်သူ့လွတ်တော်ခေါ်ပေးရင်စစ်အစိုးရကိုဥပဒေနဲ့အညီတရားဝင်ဖြည့်ရေးလုံဆောင်ပေးမယ်လို့လွန်ခဲ့တဲ့သတင်းပတ်မှာမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကထပ်မံကန့်လန့်ခဲ့ပါတယ်။ဒီရက်ဟာ1990ခုနှစ်မှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကအပြတ်အသတ်အနိုင်ရခဲ့ပြီးစစ်အစိုးရကအာဏာလွှဲပြောင်းမပေးခဲ့တဲ့ပါတီစုံဒီမိုကရေစီအထွေထွေရွေးကောက်ပွဲနှစ်ပတ်လည်နေ့ဖြစ်ပါတယ်။